Welcome to the Voice of America in Burmese.
မင်္ဂလာညနေခင်ဗျာတောတာရှင်များရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2019ခုနှစ်ဇန်နဝါရီလ29ရက်အင်္ဂါနေ့ညနေခင်း6နာရီခွဲနဲ့9နာရီအစီအစဉ်ကိုလိုင်းတိုမီတာ7925ရောကနေတိုက်ထုတ်လွှင့်နေပါပြီ။ကျွန်မနှင်္ဂလာပါဒီနေ့အစီအစဉ်ရဲ့တာဝန်ယူတင်ဆက်တော်မှာပါ
။မင်္ဂလာညနေခင်ဗျာခင်ဗျာကျွန်တော်ကတော့ဇော်မလိုက်ပါ။ဒီညနေမှာထူးခြားတဲ့သတင်းတွေကတော့အမေရိကန်ပြည်ထောင်စုကဗင်နီဇွဲလားအစိုးရပိုင်းရနေကုမ္ပဏီကိုပြည်သူအရေးယူမှုတွေထမလိုက်ပါလေမြစ်ဆုံဆဲကိုအရေးစားပေးပြီးတော့တိဆောက်တာဒါမှမဟုတ်နေရာပြောင်းတိဆောက်တာလုပ်ဖို့မြန်မာအစိုးရကစဉ်းစားနေပါလေမြန်မာဒီမိုကရေစီအရေးကိုတက်ကြွစွာကူညီခဲ့သူအိန္ဒိယကာဝေးရေးဝန်ကြီးဟောင်းဂျော့ချ်ဖန်နန်ဒက်စ်ခွဲလွန်သွားပါပြီဒီလိုထူးခြားတဲ့သတင်းတွေကိုတော့အမအီတာစင်နဲ့အတူတင်ပြပေးသွားမှာပါခင်ဗျာ
ကောင်းပါပြီရှင်2018ဖွဲ့စည်းပုံခြေကံဥပဒေပြင်ဆင်ရေး NLD ပါတီကစတင်လှုပ်ဆောင်လိုက်တဲ့သတင်းတွေမှာကြားဖို့ရှိတာကတော့
ဒီမိုကရေစီစံနှုန်းများနဲ့ညီညွတ်ခြင်းမရှိသေးတဲ့ပြဋ္ဌာန်းချက်တွေရှင်းအောင်ညီညွတ်ခြင်းမရှိပဲကွဲလွဲဆန့်ကျင်နေတဲ့ပြဋ္ဌာန်းချက်တွေပြည်တွင်းငြိမ်းချမ်းရေးအတွက်မရှိမဖြစ်လိုအပ်တဲ့စစ်မှန်တဲ့ဒီမိုကရေစီပြည်ထောင်စုထူထောင်ရေးအတွက်အဟံအတားဖြစ်နေတဲ့
အမျိုးသားလွတ်တော်ကိုယ်စားလှယ်ဦးအောင်ကြည်ညွန့်ပြောသွားတာပါရှင်အပြည့်စုံကတော့မကြခင်ကြားမှာပါဒါပြင်ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်နိုင်ရေးအတွက်လွတ်တော်မှပူပေါင်းကွန်ပျူတာဖွဲ့စည်းရေးအဆိုကို NLD ပါတီကတင်သွင်းတဲ့အပေါ်တမရတာကိုယ်စားလှယ်ရေဖက်ကကန့်ကွက်တာနဲ့ပတ်သက်ပြီးအမြင့်သဘောထားတွေကိုကြားမှာဖြစ်တယ်လို့တရားလွတ်တော်ရှင်နေကြီးဦးကိုနီးနဲ့အငားရင်မောင်ကိုနေဝင်းတို့လှုပ်ကြံခါတဲ့အပေါ်အမှန်တရားပေါ်ပေါက်အောင်ကြိုးပမ်းဖို့နိုင်ငံတော်အတိုင်းပြန်ပုတ်ကိုတောင်းဆန်းစုကြည်ကတိုက်တွန်းလိုက်တဲ့သတင်းကိုတင်ပြတော်ဖို့ရှိပါတယ်။အခုအရင်ဆုံးတော့ဒီကနေ့ညနေခင်းထိတ်တန့်ရောက်သတင်းတွေကိုကိုစောဝင်းလိုက်နဲ့မအိတ်ဒီလိုကပြောပြပေးပါအောင်ရှင
်ဗင်နီဇွဲလားအစိုးရပိုင်းရေနံကုမ္ပဏီကိုသမ္မတဒေါ်နယ်ထရပ်အစိုးရကပိတ်ဆို့ရည်ယူမှုတွေထမှတ်လိုက်ပြီးဒါဟာဗင်နီဇွဲလားပြည်သူတွေရဲ့ပိုင်ဆိုင်မှုကိုထိန်းသိမ်းထားလိုတဲ့အတွက်လှုပ်ဆောင်ခြင်းဖြစ်ကြောင်းပြောပါတယ်သမ္မတနီကိုလတ်စ်မာဒူရိုအစိုးရလက်အောက်မှာဗင်နီဇွဲလားပြည်သူတွေဟာဖိနှိပ်ချုပ်ချယ်မှုတွေနဲ့စီးပွားရေးအကျတဲတွေကိုအလုံလောက်ခံစားခဲ့ကြရပြီးဖြစ်ကြောင်းအမေရိကန်မျိုးသားလုံခြုံရေးအကြံပေးဂျွန်ဘိုလ်တွန်ကတနင်္လာနေ့မှာပြောပါတယ်ဒီကနေ့ချမှတ်လိုက်တဲ့ပိတ်ဆို့ရေးယူမှုကြောင့်သမ္မတမာဒူရိုနဲ့သူ့အစိုးရအနေနဲ့ဗင်နီဇွဲလားပြည်သူတွေရဲ့ပိုင်ဆိုင်မှုကိုလူယူလို့မရနိုင်တော့ဘူးလို့လည်းဂျွန်ဘိုလ်တွန်ကမနေ့တနင်္လာနေ့ကပြောပါတယ်ဒီပိတ်ဆို့ရေးယူမှုကြောင့်အမေရိကန်ပြည်ထောင်စုထဲမှာရှိတဲ့ဗင်နီဇွဲလားအစိုးရပိုင်းPDVSA ရန်ကုမ္ပဏီရဲ့ပိုင်ဆိုင်မှုတွေကိုကန့်သတ်ထိန်းချုပ်ထားမှာဖြစ်တယ်လို့အမေရိကန်နိုင်ငံသားတွေအနေနဲ့လည်းအဲ့ဒီကုမ္ပဏီနဲ့စီးပွားလုပ်ပိုင်ခွင့်ပိတ်ပင်လိုက်တာဖြစ်ပါတယ်။ PDVSA ရဲ့အမေရိကန်လက်အောက်ခံကုမ္ပဏီ Citgo ကတော့ဗင်နီဇွဲလားကရန်တွေကိုချက်ပြီးအမေရိကန်မှာလက်လီဓာတ်ဆီဆိုင်တွေဖွင့်ရောင်းနေတဲ့လုပ်ငန်းတွေကိုပုံမှန်လုပ်ပိုင်ခွင့်ရှိမှာဖြစ်ပါတယ်။ဒါပေမဲ့ Citgo ကရသမျှဝင်ငွေတွေကိုတည်ထောင်အကောင့်ဖွင့်ပြီးထိန်းသိမ်းထားမှာဖြစ်ပါတယ်။
မင်းကဆိုရလုပ်ငန်းတချို့နောက်တစ်ခါပြန်ပေးမယ့်အရေးကိုရှောင်ရှားလိုတဲ့အကြောင်းသမန်းထွန်းကပြောဆိုထားပေးမယ်လေဒီဝက်ကမတ်တွေနဲ့အငင်းပွားနေတဲ့ American Mexico နေသားမှာဒလိုင်းဆောင်ရီကိုတော့အလျှော့မပေးဘဲနဲ့သူ့တဘောတိုင်းဆက်လက်ရည်တည်မယ့်အကြောင်းအင်ဗီရောကပြောဆိုသွားပါတယ်အစိုးရလုပ်ငန်းတွေရပ်ထားရတဲ့အဖြစ်မျိုးထပ်ကြုံမှုသမန်းထွန်းမလိုလားတဲ့အကြောင်းအင်ဗီရောပြောခွင့်ရဆယ်ရက်ဆန်နက်စာပြောဆိုထားတာပါမေဂန်ပြည်သူတွေကိုကာကွယ်ဖို့နဲ့နေဆက်လုံခြုံရေးရှိဖို့ရည်မှန်းတဲ့အကြောင်းအစိုးရလုံခြုံရေးတချို့ရွက်လိုက်ရတဲ့အဖြစ်မျိုးနောက်ထပ်မကြုံရအောင်ပြဿနာကိုအမှန်တကယ်ဖြေရှင်းနိုင်မယ့်နည်းလမ်းကိုနောက်သတင်းသုံးပတ်အတွင်းဒီမိုကရက်တစ်အချိန်ယူနေနိုင်သွားမယ်လို့မျှော်လင့်တဲ့အကြောင်းဆယ်ရက်ဆန်နက်စ်ကပြောဆိုလိုက်တာပါအမေရိကန်သမိုင်းမှာအချိန်ကြာဆုံးအစိုးရလုံခြုံရေးတချို့ဖိတ်ထားရခဲ့ပြီးတဲ့နောက်ဒီနေ့မှတော့ဆွေးရယုံတွေပြန်ဖွင့်နေပါပြီ
2016ခုနှစ်အမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားကဝင်ရောက်ဆွတ်ဖက်ခဲ့တယ်ဆိုတာနဲ့သမ္မတဒေါ်နယ်ထရမ့်ရဲ့မဲဆွေးစည်းရုံးရဲ့အဖွဲ့အနေနဲ့ရုရှားနဲ့ပူးပေါင်းဆောင်ရွက်ခဲ့ခြင်းရှိမရှိဆိုတာကိုစုံစမ်းစစ်ဆေးနေတဲ့အထူးစုံစမ်းစစ်ဆေးမှုရောဘတ်မူလာရဲ့လုပ်ငန်းတွေမကြခင်ပြီးဆုံးတော့မှာဖြစ်ကြောင်းယာယီရှိနေချုပ်မက်သျူဝစ်တေကာကတင်းနီလာနေမှာပြောကြားလိုက်ပါတယ်စုံစမ်းစစ်ဆေးမှုတွေဟာပြည်လူနေပါဖြစ်နေပြီးဖြစ်ကြောင်းဒါကြောင့်မစ္စတာမူလာရဲ့အစီရင်ခံစာကိုမကြခင်မှာတွေးကြရလိမ့်မယ်လို့မျှော်လင့်ကြောင်းဝါရှင်တန်ဒီစီမြို့မှာကျင်းပတဲ့တင်းနီလာရှင်းလင်းပွဲအတွင်းဘိုးဆိုးရရှိနေချုပ်မက်သျူဝစ်တေကာကပြောပါတယ်အရင်ဘိုးဆိုးရရှိနေချုပ်ဂျက်ဆက်ရှင်စ်ကိုသမ္မတထရမ့်ကအရာတို့ကဖယ်ရှားလိုက်ပြီးတဲ့နောက်နိုဝင်ဘာလကစလို့မက်သျူဝစ်တေကာဟာယာယီရှိနေချုပ်တာဝန်ကိုထမ်းဆောင်နေကြတာပါရုရှားကိစ္စစုံစမ်းစစ်ဆေးမှုတွေကိုကြီးကြပ်ကုတ်ကဲရမယ်တာဝန်ကနေနှုတ်ထွက်လိုက်တဲ့အတွက်ဂျက်ဆက်ရှင်စ်ကိုသမ္မတထရမ့်ကအကြိမ်ကြိမ်ပြစ်တင်ဝေဖန်ခဲ့ပါတယ်မက်သျူဝစ်တေကာကတော့မစ္စတာမူလာရဲ့လှုပ်ဆောင်မှုတွေအပေါ်အစောပိုင်းကဝေဖန်ပြောဆိုမှုတွေရှိခဲ့ပေမဲ့အဲ့ဒီလုပ်ငန်းကိုကြီးကြပ်ကုတ်ကဲရမယ်တာဝန်ကနေနှုတ်ထွက်ခဲ့ခြင်းမရှိပါဘူးအထက်လွှတ်တော်ရဲ့အတည်ပြုချက်ရနိုင်မှုစောင့်နေတဲ့ဘိုးအစိုးရရှိနေချုပ်အဖြစ်ခံထားရည်အမည်စင်းတင်သွင်းခံထားရသူဝီလျံဘားကတော့မစ္စတာမူလာရဲ့အစီရင်ခံစာကိုအများပြည်သူအားလုံးသိရှိနိုင်အောင်ထုတ်ပြန်သွားမယ်လို့သူ့ကိုယ်ရာထူးခံထားရေးကြားနာပွဲအတွင်းထွက်ဆိုခဲ့ပါတယ်
ที่มีปัญญาคอมมูนิตี้ที่เดียวกับวิกาอเมริกันเป็นอาวุธก็ยาสูบวิจารณ์ยาทุบออกมาสุดท้ายเลยมือจีนมาทำมือเนี่ยนานาหมู่บ้านกุ้งคุยเรื่อยเสวยเสวยจะได้ประมาณนี้สุดเลยไปเลยหัวเว่ยเนี่ยตัวเองจะดูคอมมูนิตี้และเอาคันคอมมูนิตี้เนี่ยที่สุดเสวยจะดูคุ้มอ่ะจู่ลงแก่ไม่ใช่ตัวพันสิ่งหัวเว่ยจีเกย์จะมีมาวันจูนี่เนี่ยเลยพามาอามาลูกแก่ไม่ใช่จังที่กินอิงานี่มาทุบเพียเนี่ย华为公司今年在马跑下台湾的，华为只有女兵在公司一边，公司自己也在慢慢做呢。阿邦巴内阿哥，希望被受看台下的一员呢，是对不得大妈。时间的出发开来转，真难的弄啊！纽约嘛，也是为母十多亩呢，每个人说在等来打七八的。华为公司个工作人员另外七对口语给比较，每集没得马母的细节来比，第二天大母哥喊他必须给来录了表话的。
ဒီဇင်ဘာလတွင်မှာဟွာဝေးအကြီးအကဲမှဝင်ကြိုးကိုကနေဒါအာဏာပိုင်တွေကဖန်ဆီးခဲ့ပြီးနောက်ပိုင်းအခုဟွာဝေးကုမ္ပဏီကိုတရားစွဲဆိုလိုက်တဲ့အတွက်တရုတ်နဲ့အမေရိကန်ကြားတင်းမာမှုတွေပိုပြီးတော့မြင့်တက်လာနေပါတယ်။
VOA American တန်ညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ 6:00ကနေညနေ 8:00အထိ စိုင်းတိုမီတာ 70kHz 1083
ไซโตมิดาสกูกิโลฮัสติงงางาชาวงาเนไซโตมิดานัสตังงากิโลฮัสติเจกูชาวงาด้วยวันนี้เราพูดเรื่องปีนี้ไว้ครับที่การในงานในงานในวันที่นี้ก็เสร็จจริงๆปีนี้แล้วครับนะคือจริงๆเนี่ยมาที่สับโพชินเนี่ยมีส่งเสริมกับยูเอสอาร์ตีไลต์ตาทำมาพูดเนี่ยเปลี่ยนช่วยที่สับตาลบอุดเวสินานิจาวเนี่ยมาสุยาตาวันที่ตุลีกาในงานในมาเปลี่ยนไปเลยแต่บอกว่าป้องกันที่การมือเรื่องนี้นะเจ้าที่ต่างกันเนี่ยเนี่ยมาในงานเนี่ยน่ะพิจารณาปีตุลีเย ကံကွက်မှုတွေကြောင့်အမေရိကန်ဒေါ်လာ300မှ600ဘီလီယံအကုန်ကျခံတိစောက်မဲ့မြေဆုံရေးအားလျက်စစ်ဆဲကိုနှစ်ထောင်စစ်တခုနှစ်မှာသမ္မတဦးသိန်းစင်အစိုးရကဆန်းငံထားကြတာပါ။ဆဲတိစောက်မဲ့နေရာအောက်မှာငလျင်ကျော်ရှိနေတာဆဲအတွက်လိုအပ်တဲ့မိုးရေကန်ရေဝန်ဒေတာလိုအပ်တာကြောင့်ဒေတာကနေထိခိုက်နေတာမဲ့အခြေအနေရှိနေတာစားတဲ့ပြဿနာတွေကိုရင်းနှီးမြှုပ်နှံမှုဆိုင်ရာညီလာခံမှာမြန်မာရင်းနှီးမြှု ဒီကပြဿနာတစ်ခုဖြစ်နေကြောင်းနေပြည်တော်ရင်းနှီးမြှုပ်နှံမှုဆိုင်ရာညီလာခံမှာသတင်းတောက်တွေကိုဥတောင်းထုံးကပြောပါတယ်။ဒါကြောင့်အစိုးရအနေနဲ့ဆယ်ရက်အရွယ်အစားကိုမူလကစီစဉ်ထားတာနဲ့တေးပြီးတိစောက်တာတခြားနေရာကိုရွှေ့ပြောင်းတိစောက်တာဒါမှမဟုတ်ရင်းနှီးမြှုပ်နှံထားတဲ့တရုတ်အစိုးရကိုတခြားစီမံကိန်းတစ်ခုနဲ့အစားထုတ်လုပ်ကိုင်ခွင့်ပြုတာစတဲ့တခြားရွေးချယ်စရာနည်းလမ်းတွေကိုဥ ဥတောင်းထွန်းကပြောပါတယ်ဥတောင်းထွန်းရဲ့ပြောဆိုချက်ကိုတရုတ်နိုင်ငံသားဤဌာနကချက်ချင်းတုံ့ပြန်ပြောဆိုတာမရှိသေးပေမဲ့မြစ်စုံဆယ်ကိစ္စနဲ့ပတ်သက်လို့မြန်မာအစိုးရနဲ့ဆက်သွယ်ရေးလမ်းကြောင်းခွင့်ထားကြောင်းအစောပိုင်းကပြောထားပါတယ်တစ်ဖက်မှာလည်းမြန်မာနိုင်ငံဆိုင်ရာတရုတ်သားများကြီးကစယ်တီဆောင်မဲ့ကချင်းပြည်နယ်ကိုသွားပြီးဒေသခံနိုင်ငံရေးပါတီခေါင်းဆောင်တွေဘာသာရေးနဲ့လူမ
အဖွဲ့ရဲ့CBI လို့ခေါ်တဲ့နှစ်စဉ်ကမ္ဘာတဝန်းအားဒီလိုက်ဆောင်မှုတိုက်ချဲ့ရေးအခြေအနေစစ်တမ်းထွက်ပေါ်လာရမှာတော့မြန်မာနိုင်ငံဟာနိုင်ငံပေါင်း130နှစ်အစမှာရှိခဲ့ပြီးတော့ပြီးခဲ့တဲ့နှစ်ကအနည်းရှင်တော့အစ်နှစ်စဉ်ကြာတော့လာဖြစ်ပါတယ်။ တမန်နှုံကနှစ်ဆက်ကိုရှိပြီးတော့ပြီးခဲ့တဲ့နှစ်က36ရှိခဲ့တာပါတမန်နှုံ3ရဆိုရင်အာဂတိလိုက်စားမှုအများဆုံးဖြစ်ပြီးတော့တမန်နှုံ1ရဆိုရင်တော့အာဂတိလိုက်စားမှုအကင်းဆုံးဖြစ်ပါတယ်အမေရိကန်ပြည်အောင်စုကလည်းပြီးခဲ့တဲ့နှစ်ကထက်စာရင်အဆင့်
20ရိုက်တာကပြောပါတယ်။မြန်မာကတမန်နှုံက87ရှိပြီးတော့ပြီးခဲ့တဲ့နှစ်တုန်းကတော့86ရှိခဲ့တာပါ။အာဂတိလိုက်စားမှုအကင်းဆုံးနိုင်ငံတွေကတော့ဒိမန်နဲ့နယူးဇီလန်တို့ဖြစ်ပြီးတော့အာဂတိလိုက်စားမှုအများဆုံးနိုင်ငံတွေထဲမှာဆိုမာလီယာ၊ဆီးရီးယားနဲ့တောင်ဆူဒန်တို့ပါဝင်ပါတယ်။
အိန္ဒိယကာကွယ်ရေးဝန်ကြီးဟောင်းလက်ဖြင့်မြန်မာဒီမိုကရေစီအရေးကိုတက်ကြွစွာကူညီပံ့ပိုးပေးခဲ့သူလက်ဖြစ်တဲ့အိန္ဒိယဝန်ရင်နိုင်ငံရေးသမားကြီးဂျော့ချ်ဖာနန်ဒက်စ်ဟာဒီကနေ့အင်္ဂါနေ့မှာပဲကွယ်လွန်သွားပြီဖြစ်ပါတယ်။အသက်76နှစ်အရွယ်ရှိပြီဖြစ်တဲ့ဂျော့ချ်ဖာနန်ဒက်စ်ဟာအယ်လ်ဇိုင်းမာမဉဏ်ချိုရိုးနဲ့ယောဂါကိုကာလရှည်ကြာခံစားပြီးတဲ့နောက်မှာကွယ India နိုင်ငံဘက်ကိုထွက်ပြေးခိုလုံလာကြတဲ့ဒီမိုကရေစီရေးတွက်ကြလှုပ်ရှားသူចောင်းသားလူငယ်တွေကိုညွတ်တယ်လီမျိုးကသူ့ရဲ့နေအိမ်မှာနေထိုင်ခွင့်ပေးခဲ့တာရုံးခန်းဖွင့်ခွင့်ပေးတာစတဲ့အကူအညီတွေကိုပေးခဲ့သူတူဖြစ်ပါတယ်သူ့ရဲ့ကူညီပံ့ပိုးမှုတွေကြောင့်အိန္ဒိယလွှတ်တော်အတွင်းမှာရောလွှတ်တော်ပြင်ပမှာပါမြန်မာဒီမိုကရေစီရေးကိုစိတ်ဝင်စားမှုကူညီပေးမှုတွေကိုတိုးမြင့်ရရှိလာခဲ့ပါတယ်ဆိုရှယ်လစ်ဝါဒကိုယုံကြည်သူ George Fernandez က1980ခုနှစ်တည်းကစလို့အိန္ဒိယနိုင်ငံမှာအလုံသမားအခွင့်အရေးတွေကိုဥဆောင်လှုပ်ရှားခဲ့သူဖြစ်ပြီးဂျနတာဒါပါတီရဲ့ခေါင်းဆောင်တဦးအဖြစ်တာဝန်ထမ်းဆောင်ခဲ့သလိုနောက်ပိုင်းမှာသူ့ကိုယ်ပိုင်စမတာပါတီကိုတည်ထောင်ခဲ့ပါတယ် George Fernandez ကအိန္ဒိယနိုင်ငံရဲ့ကာကွယ်ရေးဝန်ကြီးအဖြစ်1998ခုနှစ်ကနေ2004ခုနှစ်တည်းတာဝန်ထမ်းဆောင်ခဲ့သလိုဆက်သွယ်ရေးဝန်ကြီးစစ်မှုဝန်ကြီးနဲ့မြေထားဝန်ကြီးစတဲ့အစိုးရဝန်ကြီးတာဝန်တွေကိုလည်းအသီးသီးထမ်းဆောင်ခဲ့ပါတယ်။ George Fernandez ဟာမြန်မာဒီမိုကရေစီအရေးတင်တာမကဘဲတိဘက်လူမျိုးတွေရဲ့ဒီမိုကရေစီအရေးလှုပ်ရှားမှုကိုလည်းတက်ကြွစွာကူညီပေးခဲ့သူတူဖြစ်ပါတယ်
။ပါကစ္စတန်နိုင်ငံမှာဘာသာရေးပုတ်ခတ်စော်ကားမှုနဲ့တည်ရန်ကြခံထားရတဲ့ခရီးယန်ဘာသာဝင်အမျိုးသမီးကိုအမှုကနေလွတ်ငင်းခွင့်ပေးဖို့အဆုံးဖြတ်ချက်ကိုတရားရုံးကဒီနေ့မှပဲထပ်မံပြီးတော့တည်ပြုလိုက်ပါတယ်။ခရီးယန်အမျိုးသမီးအိုင်ရှာဘီဘီရဲ့အမှုကိုပြန်လည်စဉ်းစားပေးဖို့ရှာလဲချက်ကိုတင်သွင်းခဲ့တဲ့ရှိနေတွေရဲ့တင်ပြချက်ကကျေနပ်စရာမရှိတဲ့အကြောင်းတရားသူကြီး၃ယောက်ပါတဲ့တရားရုံးချုပ်ကဆုံးဖြတ်လိုက်တဲ့အတွက်အိုင်ရှာဘီဘီအနေနဲ့နိုင်ငံကနေထွက်ခွာခွင့်ရရမှာဖြစ်ပါတယ်။အောက်တိုဘာလ31ရက်နေ့မှာချမှတ်လိုက်တဲ့တရားရုံးရဲ့ဆုံးဖြတ်ချက်ပြင်ဆင်ရင်းနဲ့ဘီဘီကိုတည်တဲ့ချမှတ်ရေးအစ္စလာမစ်အစိုးရတွေကတောင်းဆိုထားတာပါ။တည်တဲ့ချမှတ်ခံထားရတာရှင်းနေရှိပြီဖြစ်တဲ့ဘီဘီဟာလျှက်ဝက်နေရာတစ်ခုမှာဖခန့်ထားရကနေပြီးတော့အခုတော့နိုင်ငံကနေထွက်ခွာခွင့်ရမယ်အပြင်ကနေဒါနိုင်ငံမှာခလုံးခွင့်ရပြီးတော့နေထိုင်နေတဲ့တမိဖြစ်သူနဲ့လည်းပြန်ဆောင်ရမှာပါ။
အင်္ဂါနေ့ညနေခင်းထိတ်တန်းရောက်သတင်းတွေကိုကုဇော်ဝင်းလိုင်နဲ့မအီတန်းစင်တို့ကကြေညာပေးခဲ့တာပါရှင်။ POA ကနေအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို internet ဆာမျက်နှာ burmese.voanews.com မှာလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းတည်းရဲ့အနာဆင်နေပါတယ်။အခုတော့သတင်းဆောင်မတွေကိုဆက်တိုက်တင်ဆက်သွားပါမယ်။အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီအစိုးရလက်ထက်မှာဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးနဲ့ပတ်သက်ပြီးပထမဆုံးလှုပ်ဆောင်ချက်တစ်ခုနဲ့စတင်လိုက်ပြီဖြစ်ပါတယ်။ဒီလိုစတင်လိုက်တဲ့အချိန်မှာပဲတက်မရော်ရာလွတ်တော်ကိုစရယ်ရီကကန့်ကွက်တာနဲ့လည်းရင်ဆိုင်ခဲ့ရပါတယ်။ကန့်ကွက်တဲ့အထက်မှာပါတဲ့တက်မရော်ရာကိုစလဲတူကတော့ဖွဲ့စည်းပုံပြင်ဆင်ဖို့ကိုကန့်ကွက်တာမဟုတ်ပဲလှုပ်ထုံလှုံနေကိုကန့်ကွက်တာရာဖြစ်တယ်လို့ပြောပါတယ်။ဒီအကြောင်း VOA မြန်မာပိုင်းသတင်းထောက်မမေခါကရန်ကုန်မြို့ကနေသတင်းပေးပို့ထားပါတယ်။
2008ခုနှစ်ဖွဲ့စည်းပုံအခြေခံဥပဒေကိုပြင်ဆင်ရေးနဲ့ပတ်သက်ပြီးမကွေးတိုင်းမဲဆန္ဒနယ်အမှတ်လေးက NLD ပါတီရဲ့အမျိုးသားလွှတ်တော်ကိုယ်စားလှယ်ဦးအောင်ကြည်ညွန့်ကဒီကနေ့ကျင်းပတဲ့ပြောင်စုလွှတ်တော်အစည်းအဝေးမှာအရေးကြီးအစိုးတရအနေနဲ့တင်သွင်းခဲ့တာဖြစ်ပါတယ်။ဖွဲ့စည်းပုံအခြေခံဥပဒေစိုးလင်စွာပြင်ဆင်နိုင်ရေးအတွက်ဥပဒေပြင်ဆင်ရေးကော်မတီတရဖွဲ့ဖို့အစိုးတင်သွင်းတာဖြစ်ပြီးလက်ရှိတည်ဆဲဖွဲ့စည်းပုံအခြေခံဥပဒေမှာဒီမိုကရေစီစံနှုန်းနဲ့မကိုက်ညီတာတွေပါနေတာကြောင့်ပြင်ဆင်ရေးကိစ္စတင်ပြရတာဖြစ်တယ်လို့ဦးအောင်ကြည်ညွန့်ကပြောဆိုသွားပါတယ်
။ဒီမိုကရေစီစံနှုန်းများနဲ့ညီညွတ်ခြင်းမရှိသေးတဲ့ပြဋ္ဌာန်းချက်တွေရှေ့နောက်ညီညွတ်ခြင်းမရှိဘဲကွဲလွဲဆန့်ကျင်နေတဲ့ပြဋ္ဌာန်းချက်တွေပြည်တွင်းငြိမ်းချမ်းရေးအတွက်မရှိမဖြစ်လိုအပ်တဲ့စစ်မှန်တဲ့ဒီမိုကရေစီပြည်ထောင်စုထူထောင်ရေးအတွက်အဟံအတားဖြစ်နေတဲ့ပြဋ္ဌာန်းချက်တွေပါတီစုံဒီမိုကရေစီစနစ်ကိုဖော်ဆောင်ရမှာအဟံအတားဖြစ်စေတဲ့ပြဋ္ဌာန်းချက်ဒီအပြာနှံထိန်းချောင်းရမယ်ဒီမိုကရေစီမနိုင်ကြီး300အားတစ်ဖက်ဆောင်းရင်းဖြစ်စေတတ်တဲ့ပြဋ္ဌာန်းချက်ဒီနိုင်ငံသားများရဲ့တန်းတူညီမျှမှုကိုအကာအကွယ်ပေးနိုင်ခြင်းမရှိတဲ့ပြဋ္ဌာန်းချက်များနဲ့ရွေးကောက်ပွဲများလွတ်လပ်၍တရားမျှတရေးကိုထိခိုက်နိုင်တဲ့ပြဋ္ဌာန်းချက်များရှိနေသေးတာကိုလေ့လာကြည့်ပြီးတွေ့ရှိရပါတယ
်ဒီမိုကရေစီစနစ်နဲ့တောင်းနိုင်ဖို့2008ဖွဲ့စည်းပုံအခြေခံဥပဒေမှာလိုအပ်ချက်တွေရှိနေတဲ့အပြင်2013ခုနှစ်က NLD ဦးဆောင်ပြီးလူမှုသဘောထားကောက်ခံနာမှာ69ရာခိုင်နှုန်းသောတိုင်းရင်းသားပြည်သူတွေကပြင်ဆင်လိုတဲ့ဆန္ဒရှိတယ်လို့လည်းဦးအောင်ကြည်ညွန့်ကထည့်သွင်းပြောဆိုသွားခဲ့ပါတယ်။ဒီအရေးကြီးအဆိုတင်ပြတဲ့အပေါ်တက်မတော်တာလွှတ်တော်ကိုယ်စားလှယ်တွေကကန့်ကွက်ခဲ့ကြပါတယ်။ဖွဲ့စည်းပုံပြင်ဆင်ရေးလှုပ်ဆောင်မယ်ဆိုရင်ပြဋ္ဌာန်းထားတဲ့ဥပဒေနဲ့အညီလှုပ်ဆောင်ရမှာဖြစ်တဲ့အတွက်အခုအဆိုတင်တာမှာလှုပ်ထုံးလုံနည်းနဲ့မကန့်ညီတာကြောင့်တန့်ကွက်တာဖြစ်တယ်လို့ဥဆောင်ကန့်ကွက်သူတဦးဖြစ်တဲ့ဗိုလ်မှူးချုပ်မောင်မောင်ကလွှတ်တော်အစည်းအဝေးအတွင်းမှာပြောဆိုသွားပါတယ်
။ကျွန်တော်တို့အခုလွှတ်တော်ကိုယ်စားလှယ်အားလုံးဟာကျွန်တော်တို့ဖွဲ့စည်းပုံအခြေခံဥပဒေပုံမှန်195ဇာတ်လမ်းမှာပါတဲ့အတိုင်းဒါဂရိတ္တစာပြုထားကြသူတွေဖြစ်ပါတယ်။ကျွန်တော်တို့ဖွဲ့စည်းပုံအခြေခံဥပဒေကိုကာကွယ်ထိန်းသိမ်းကာကွယ်စောင့်ရှောက်ပါမည်နိုင်ငံတော်ဥပဒေကြောင့်လည်းလေးစားလိုက်နာပါမည်ဆိုပြီးတော့ဗတိသစာပြုထားကြသူဖြစ်ပါတယ်ဒီလိုနိုင်ငံတော်ရဲ့ဥပဒေပြည်တော်ဝင်ကိုအဓိကလှုပ်ဆောင်ကြတဲ့လွတ်တော်ကိုယ်စားလှယ်တွေဟာမိမိရဲ့လှုပ်ဆောင်ချက်တွေကို ဥပဒေနဲ့ဒီဆောင်းနိုင်မှုအတွက်ကိုများစွာအရေးကြီးပါတယ်ဥပဒေကိုကျော်လုံးလောက်ဆောင်တာဥပဒေကိုလက်တလုံးညာလောက်ပြီးတော့မှလောက်ဆောင်တယ်ဆိုလို့ရှိရင်တော့ပေါ်ထွက်လာမယ်ကျိုးရလာတရားလဲမန်ကန်ကောင်းမှမဟုတ်ဘူးနဲ့အဂတိတရားတွေနဲ့မကင်းနဲ့အကျိုးရလာတွေဖြစ်မှာဒါကြောင့်မလို့ကျွန်တော်တို့ကတော့လုံထုံးလုံနေတဲ့အညီသာဆောင်းသိမ်ပါတယ်လုံထုံးလုံဒီကိုကျော်လုံးနေအောင်မလို့မလို့သိမှာကြော
ဥတီခုံမြက်ကထမှန်ရှင်းလင်းပြောဆိုခဲ့ပြီးတင်ပြချက်ကိုလွတ်တော်ကလက်မခံဘူးလို့လည်းပြောဆိုလိုက်ပါတယ်။အဲ့ဒီလိုပြောပြီးချိန်မှာပဲတမရတော်သားလွတ်တော်ကိုယ်စားလှယ်အားလုံးမတိတ်ထရတာကြောင့်ဥတီခုံမြက်ကအဲ့ဒါဘာတဘောလဲခင်ဗျားလို့မေးပါတယ်။အဲ့ဒီပေါ်တမရတော်သားလွတ်တော်ကိုယ်စားလှယ်တွေဘက်ကပြန်ပြောတာကိုရုတ်တန့်ထုံးလွှင့်ချက်မှာရှင်းရှင်းလင်းလင်းမကြားခဲ့ရပါဘူး။ အဲ့ဒီနောက်အန်အေဒီလွတ်တော်ကိုယ်စားလှယ်တဦးလည်းဖြစ်လွတ်တော်ဥပဒေချမ်းကော်မတီအတွင်းရေးမှုလည်းဖြစ်တဲ့ဒေါက်တာမြညာနာဆိုကအခုလိုအစိုးတင်သွင်းတာဟာဥပဒေအရကိုလှုပ်ထုံးလုပ်နေအရပါညညွတ်တယ်လို့ပြန်လည်ဆွေးနွေးခဲ့ပါတယ်။အဲ့ဒီနောက်မတက်ရက်နေတဲ့တမရတော်သားလွတ်တော်ကိုယ်စားလှယ်တွေထိုင်ပေးဖို့လွတ်တော်နာယကကပန်ကြားပြောဆိုပြီးကန့်ကွက်သူရှိတဲ့အတွက်စက္ကလုံနှိတ်ကမဲခွဲ
ရန်နေမဲ့၃မဲဖြစ်ပါတယ်ပြည်တော်စုလွတ်တော်ကိုယ်စားလှယ်ဆုစုပေါင်း၆၅၀ခုနှစ်ဦးရှိတဲ့အတွက်၃ပုံ၃ပုံကနေရဆက်ကိုဦးဖြစ်ပါတယ်ထောက်ခံသူ၃ပုံ၃ပုံအနေနဲ့အထက်ရရှိတဲ့အတွက်ဦးအောင်ကြည်ညွန့်ရဲ့အရေးကြီးအဆိုကိုလွတ်တော်ကလက်ခံဆွေးနွေးရန်တဘောတူအတည်ပြုကြောင်းကြေညာပါတယ်ဒီအဆိုကိုဆွေးနွေးမဲ့သူတွေအနေနဲ့
ကျွန်တော်ရလတုံးဆက်တရက်နေ့နောက်ဆုံးထားစီရင်သွင်းဖို့လွှတ်တော်နာယကကပြောဆိုလိုက်ပြီးလာမယ့်ကျွန်တော်ရလတရက်နေ့မှာပြည်တော်စုလွှတ်တော်အစည်းအဝေးတွေပြန်လည်ကျင်းပသွားမယ်လို့ကြေညာသွားခဲ့ပါရှင်မမိခတင်ပြသွားတော့ပါရှင်ခုတစ်ဆက်ထဲဖွဲ့စည်းပုံပြင်ဆင်ရေးနဲ့ဆိုင်တဲ့သတင်းနောက်တစ်ပုဒ်တင်ပြပါအောင်မယ်ပြည်တော်စုလွှတ်တော်မှာဖွဲ့စည်းပုံအခြေခံဥပဒေစိုးလင်စွာပြင်ဆင်န
ကျွန်တော်တို့ဖွဲ့စည်းပုံအခြေခံဥပဒေမှာလိုအပ်ချက်တွေရှိတယ်။အင်္ဂါနေ့ညနေခင်းထိတ်တန်းရောက်သတင်းတွေကိုကုစားဝင်လိုက်နေမှအီတန်းစင်တို့ကကြေညာပေးပါမယ်။ဟုတ်ကဲ့ဒီကနေ့တင်ပြတဲ့အရေးကြီးဆုံးတဲ့ပတ်သက်ပြီးကင်မရာဒါလွှတ်တော်ကုစားတဲ့ ဦးက
ဟုတ်ကဲ့ဒီကနေ့တင်ပြတဲ့အရေးကြီးဆုံးတဲ့ပတ်သက်ပြီးကင်မရာဒါလွှတ်တော်ကုစားတဲ့ဦးကဒါဟာလုံထုံးလုံနည်းနဲ့ကိုင်ကျင်မှုမရှိကြောင်းတင်ပြခဲ့တဲ့အပေါ်မှာမတူကွဲပြားတဲ့အမြင်တွေရှိနေတာပါ။
မြန်မာနိုင်ငံရှိနေများကွန်ရက်ကတရားလွှတ်တော်ရှိနေဦးသိန်းတန်းဦးကဖွဲ့စည်းပုံပြင်ဆင်ရေးအတွက်ဆိုရင်ကင်မရာဘက်ကတင်ပြချက်ဟာဖွဲ့စည်းပုံအခြေခံဥပဒေရဲ့အခန်းစနစ်ပါအချက်တွေနဲ့ကိုက်ညီကြောင်းအခုလိုပြောပါတယ်။ဖွဲ့စည်းပုံကြောင်းနေပြင်ဆင်နေတဲ့ဆိုရင်နော်ဒီ20ရာနှုန်းတော့ဒီဟိုတက်တော်ဖွဲ့စည်းတွေကနေပြီးတော့ဥပဒေကြမ်းတရားပြင်ပြရတယ်နော်အဲ့ဒီဥပဒေကြမ်းမှ
ဒါနဲ့ဒီလိုတန်းမျိုးပေါ်ကြတာဟိုကျေးဇူးတင်ပါဖြစ်စီရင်ဘူပေါင်းကော်မတီတင်ကြတယ်လို့ဖြစ်နေတာပေါ့နော်တရားလွတ်တော်ရှင်ဒီဥမ္မမောင်းဝင်ကတော့ဖွဲ့စည်းပုံပြင်ဆင်ရေးအတွက်ပထမအခြေလမ်းဖြစ်တာကြောင့်ဒီဆိုတင်ပြချက်ဟာလုံထုံးလုံနည်းနဲ့ကန့်ညီမှုရှိတယ်လို့မြင်ကြောင်းပြောပါတယ်အဲလုံထုံးလုံနည်းနဲ့ဟိုတန်ညီပါပဲအခုကဟိုအဲ့ဒီအဆင့်ကိုတွားဖို့အတွက်ကဗနာမတ
ကျွန်တော်တို့ပနမဒီဥစ္စာဒါဖွဲ့စည်းပုံအခြေခံဥပဒေပြင်းနေပြီဆိုတဲ့အပိုင်းလေးစပြီးတော့ဟိုချိန်လမ်းဖြေကားတစ်တစ်တက်တက်အဆင့်နဲ့ရှိသေးတာကိုကန့်ကွက်တာတော့တက်တာကလည်းနည်းနည်းစမ်းသပ်ပြောရလို့ထင်ပါတယ်ဟုတ်ကဲ့နိုင်ငံရေးလေးလာတုံ့တက်သူဒေါက်တာရေမျိုးသိန်းကတော့နှစ်ဖက်စလုံးကလုံထုံးလုံနည်းနဲ့ကိုင်းညီမှုရှိကြောင်းတုံ့တက်ပြီးဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရ ตั้งแต่วันที่เราคุยเรื่องเล็บปากไม่ได้นะที่เราคุยเรื่องเล็บปากเนี่ยเราพี่น้องทุกชาติเนี่ยพูดเรื่องปากดีอะที่เราคุยเรื่องเล็บปากอะไรปากเว้นเดอะผู้ปกครองที่เด็กกูเพื่อสิบุชีวิตเรื่องเช่นนั้นเนี่ยอันนี้ผมว่าฮะที่ตั้งแต่วันที่เราคุยเรื่องเล็บปากแต่หาลูกทั้งหมดเนี่ยมันมีอยู่สุดเลยประการเดียวอันนี้โบราณคุยเรื่องเช่นนั้นอายุตรงกันเลยที่นี่โบราณคุยเรื่องมือกูนั่นแปลว่าไม่ใช่สุดเลยพี่ดอกพี่ชายเนี่ยแรงจังตะคุ တဘောရတက်မှမူပြီးဖိတ်ကြိုက်ပြည့်မှုတွေဆက်ပြီးတော့ဖြစ်နေမယ်ဆိုရင်ကျွန်တော်တို့နိုင်ငံရဲ့ technology ကြောင်းလဲတော့ကိုနောက်ဖွဲ့စည်းပုံအခြေခံဥပဒေအချက်အလက်ကိုကျော်လွှားနိုင်မှုအတော့မှာရောအခန့်အသားဖြစ်လာမှာကိုစိုးရိမ်ပြန်ရှိတယ်
ဖွဲ့စည်းပုံပြင်ဆင်ရေးဆိုင်ရာပူးပေါင်းကော်မတီဖွဲ့စည်းရေးအစိုးကိုဆက်လက်ဆွေးနွေးရေးအတွက်ဆက်ကလုတ်တုံးပြီးလျှို့ဝှက်မဲခွဲဆုံးဖြတ်ရမှာမဲမပေးသူ189ဦးရှိခဲ့တာကြောင့်တက်မော်သားလွှတ်တော်ကိုယ်စားလှယ်တွေအားလုံးမဲမထည့်ကြဘူးလို့သုံးသပ်တာတွေရှိပါတယ်ဒီအခြေအနေပေါ်မှာဒေါက်တာရံမျိုးသိန်းကသူ့ရဲ့အမြင်ကိုအခုလိုပြောပါတယ
်ဟိုကျွန်တော်ဆိုရင်လားတခုကတော့နော်တက်မော်သားလွှတ်တော်ကိုယ်စားလှယ်တွေကမဲခွဲတဲ့နေရာမှာမဲလုံးဝမပေးခဲ့တာကိုချိန်ရင်သူကလုံငန်းစီကြီးထဲမှာပူပေါင်းပါဝင်မှာမဟုတ်ဘူးလို့အချက်ပြလိုက်တာများဖြစ်မလားလို့တော့ကျွန်တော်အစိုးရဘောကတကယ်လို့ဟလာဒီပူပေါင်းကော်မတီတရက်ကိုဖွဲ့စည်းပြီးတော့ဟလာပြည်တော်ချင်းတော်ကဆောင်ရွက်တဲ့အချိန်မှာတက်မော်သားတက်တော်ကိုယ်စားလှယ်တွေကပူပေါင်းပါဝင်တာမျိုးမလုပ်တာမျိုးနော်ပူပေါင်းပါဝင်လို့ငင်းဆန်တာမျိုးဖြစ်လာရင်အဲပို့ပြီးတော့ထိတ်ကြိုက်တွေ့လာမယ်ပို့ပြီးတော့တင်းမာမှုတွေဖြစ်လာမယ်ဆိုရင်ဒီအရှက်ဘက်ခေါင်းဆောင်တွေနဲ့ဆက်ဘက်ခေါင်းဆောင်တွေချားမှလည်းကြုံကြည်မှုထားနိုင်မှုပြီးဆောင်ရေးဟာပို့ပြီးတော့ဆုံးယူလာနိုင်စရာရှိတယ်လို့မြင်တယ
်ဒီလိုအခြေအနေတွေကြောင့်ပူပေါင်းကော်မတီမဖော်ဆောင်ခင်မှာရက်ဘက်ခေါင်းဆောင်တွေနဲ့စစ်ဘက်ခေါင်းဆောင်တွေအကြားမှာဖွဲ့စည်းပုံပြင်ဆင်ရေးနဲ့ပတ်သက်လို့ညှိနှိုင်းဆွေးနွေးပြီးသဘောတူညီချက်တရားရအောင်အရင်ဆုံးဆောင်ရွက်ဖို့ရည်တကြီးလိုအပ်နေကြောင်းဒေါက်တာရံမျိုးသိန်းကသုံးသပ်ပါတယ
်သောတာရှင်များရှင်နိုင်ငံတော်တိုင်းပြည်ငံပုဂ္ဂိုလ်ဟာချင်းပြည်နယ်ခီးစဉ်တွင်ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်သွားမယ်ဆိုတာထပ်မံပြောဆိုပြန်ပါတယ်။တကယ်တမ်းတော့ဖွဲ့စည်းပုံပြည်ရေးဟာ NND အစိုးရရဲ့ရွေးကောက်ပွဲကတိကဝတ်တစ်ခုပါ။အခုအာဏာရလို့၃နှစ်ထဲဝင်လာတဲ့အချိန်ဒီကတိကိုအကောင့်ထဲမဖို့နိုင်ဖြစ်ရတာကဘာကြောင့်ပါလဲ။ NND အစိုးရအတွက်ဘာတွေအခက်အခဲရှိနေပါသလဲ။လက်ရှိနိုင်ငံရေးလက်တွေ့အရဒီကတိဖော်ဆောင်နိုင်မဲ့ဖြစ်နိုင်ခြေရောရှိပါသလား။လာမယ့်အင်္ဂါနေ့ညဒဲလီလိုက်စီစဉ်မှာဆွေးနွေးဖို့ရှိပါတယ်။ပါဝင်ဆွေးနွေးလို့သူတွေအနေနဲ့မိမိတို့ရဲ့ဖုန်းနံပါတ်ကို VOA မြန်မာပိုင်းကိုပေးပို့နိုင်ပါတယ်ရှင်။ VOA ရဲ့အီးမေးလ်လိပ်စာကတော့ bamis@voanews.com ဖြစ်ပါတယ်။ဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကတော့1-232-382-999ဖြစ်ပါတယ်ရှင်။အင်္ဂါညဒဲလီလိုက်စီစဉ်မှာပါဝင်ဆွေးနွေးကြဖို့သတ်တာရှင်တွေကိုထပ်မံဖိတ်ခေါ်ပါရစေရှင်။
VOA American အစံရဲ့တိုင်းလေးလိုက်အစီအစဉ်ကိုအင်္ဂါနဲ့စနေညပိုင်းအစီအစဉ်တွေမှာတစ်ပတ်ကို2ချိန်ထုတ်လွှင့်ပေးနေကြဖြစ်ပါတယ်။ဒီကနေ့ည9:00နာရီတိုင်းလေးလိုက်ဆွေးနွေးခန်းအစီအစဉ်မှာပါဝင်ကြဖို့ထပ်ပြီးတော့ဖိတ်ခေါ်ပါရရှင်။အခုတော့ပြည်တွင်းသတင်းတစ်ပုဒ်ဆက်ပါဦးမယ်။တရားလွှတ်တော်ရှင်နေကြီးဦးကိုနီနဲ့အငားရင်မောင်းကိုနေဝင်းတို့ကွယ်လွန်သွားတာဟာမြန်မာနိုင်ငံအတွက်ဆုံးရှုံးမှုဖြစ်ပြီးအမှန်တရားပေါ်ပေါက်အောင်ကြိုးပမ်းဖို့နိုင်ငံတော်အတိုင်းပင်ခံပုဂ္ဂိုလ်တအောင်ဆန်းစုကြည်ကတိုက်တွန်းလိုက်ပါတယ်။ဦးကိုနီနဲ့ကိုနေဝင်းတို့ကွယ်လွန်သွားတဲ့နနစ်ပြည့်အချိန်မှအဖြစ်ဒီကနေ့ရန်ကုန်မြို့မှာကျင်းပတဲ့အောင်မေပွဲအခမ်းအနားကိုပေးပို့တဲ့တဝန်လွှာထဲမှာအဲ့ဒီလိုတိုက်တွန်းထားတာပါ။ဒီကနေ့အခမ်းအနားကိုကိုယ်တိုင်သွားပြီးတော့သတင်းယူခဲ့တဲ့ VOA မြန်မာပိုင်းသတင်းထောက်ကိုထက်အောင်ခန့်ကရန်ကုန်မြို့ကနေသတင်းပေးပို့ထားပါတယ်။
တရားလွှတ်တော်ရှင်နေဦးကိုနီနဲ့အငားရင်မောင်းကိုနေဝင်းတို့ရန်ကုန်ပြည်ပဆိုင်ရာလေစိတ်လူမြင်ကွင်းမှာလောက်ကျန်တက်ဖြတ်ခံရပြီးကွယ်လွန်သွားတဲ့နှစ်နှစ်ပြည့်အခမ်းအနားကိုရန်ကုန်မြို့တော်ဝင်နှင်းစီမှာကျင်းပပြုလုပ်တာပါ။အခမ်းအနားကိုနိုင်ငံတော်ရဲ့တိုင်ပင်ခံပုဂ္ဂိုလ်ဖြစ်တဲ့ဒေါက်ဆန်းစုကြည်ကတဝန်လွှာပေးပို့ခဲ့ပြီးတဝန်လွှာမှာတော့ဦးကိုနီနဲ့ကိုနေဝင်းကွယ်လွန်တာဟာမြန်မာနိုင်ငံအတွက်ကြီးမားတဲ့ဆုံးရှုံးမှုဖြစ်ပြီးအမှန်တရားပေါ်ပေါက်ဖို့တက်ဆိုင်သူတွေကြိုးပမ်းကြဖို့တိုက်တွန်းလိုက်ပါတယ်
။ဆရာဦးကိုနီနဲ့အမှန်တရားနဲ့တရားမျှတမှုအတွက်အသက်ပေး၍နမူနာပြဆောင်ရွက်ခဲ့ပြီးကိုနေဝင်းတို့ကိုဆုံးရှုံးရခြင်းမှာမြန်မာနိုင်ငံအတွက်ကြီးမားသည့်ဆုံးရှုံးမှုဖြစ်ပါသည်။၎င်းတို့ကြဆုံးခဲ့သည့်မှာရှင်မေဆိုရင်နှစ်နှစ်တန်ခဲ့တော်လဲကျမနှင့်အားလုံးက၎င်းတို့၏မိသားစုများနှင့်ချက်တူတတိယအောင်မြင်ရရှိပါသည်။မြန်မာနိုင်ငံတွင်တရားဥပဒေစိုးမိုးရေးနှင့်တရားမျှတမှုထိုင်မာစွာတည်ဆောက်ရ၌စိန်ခေါ်မှုတွေကိုဝိုင်းဝန်းကြိုးစားဖြည့်ရှင်ရင်အသက်ဆွတ်သွားခဲ့သည့်ဆရာဦးကိုနေနှင့်ကိုနေဝင်းတို့အတွက်အမှန်တရားအမြန်ဆုံးပေါ်ထွက်လာဖို့ရည်တက်ဆိုင်ညအားလုံးမှဝိုင်းဝန်းကြိုးပမ်းကြဖို့တိုက်တွန်းပါသည
်နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ကပေးပို့တဲ့တောင်းလာကိုဒေါက်တာနှင်းအေးကိုကဖတ်ကြားသွားတာပါဒီကနေ့ပွဲကတော့ဘာသာပေါင်းစုံကတန်ဃာတော်နဲ့လူပုဂ္ဂိုလ်တွေပါဝင်နိုင်ငံတန်မတ်တွေပါတက်ရောက်ခဲ့ကြပါတယ်မြန်မာနိုင်ငံဆိုင်ရာအမေရိကန်တမတ်ကြီးစကော့မာစီရကဥက္ကဋ္ဌကြီးစူးစမ်းခဲ့တယ်လို့မြန်မာနိုင်ငံနိုင်ငံသားတွေစူးစမ်းပြီးပို့မျှော်လင့်နေပါတယ်
။ Ukoni worked his entire life to promote reform, to end discrimination.
Ugonia, Ninja Quejamu Babia Yine, the Yam Yatai, Trepawat Shalo, Josa, Luka in Lare to Pibare, Tajamu, Chenomi Manangima, Tonija Nigere, Twejo, Ya Pyame Soye, Ugoni, Josa, Losangere, the Yam Yatamu Lansen Dre, a tie. Yamanangendu, Nangandari, Seppi, Josa, Losang Doja Melu, Yonjibare
Ugonia, Nangano timing and Poku Yadugo, Posangedu, and a dear take bank on Dupidu, Uintenia, Tanya Guisau, Majita Tavare, Nahoshi Puezi Munchigan Ubego, Pinsimu, Josa Gretra, Akulo, Lojan, Tapia Kanalu, Jusadu, Rilishibare, Ugonina Padalu, Nodan Timogrizi, Puejo, Pohopian Jai, Tunye Musaisi, Ammonia, Anshinga, Kulu, Machapuare.
ဒီမိုကရေစီစံပယ်စံရွက်နေတယ်မကြိုက်တဲ့တမိုကရေစီစံပယ်စံရွက်နေတယ်မကြိုက်နေတဲ့2008ခုနှစ်ကလည်းမကြိုက်နေတဲ့2008ခုနှစ်ကလည်းမကြိုက်နေတဲ့တစိုက်မမဆန့်ကျင်ပြီးတော့2008ခုနှစ်ကအုပ်ရေနဲ့ဆိုင်တဲ့ပြည်စီရင်မူတွေကိုအလန်အတွက်အကျိုးပြုခဲ့တဲ့ကောင်းဆောင်ရောက်ဖြစ်ပါတယ်ဒီကနေ့ပွဲမှာဥက္ကဋ္ဌနဲ့ကိုနေဝင်းရဲ့မိသားစုတွေစုံလင်တက်ရောက်ခဲ့ကြပါတယ်
ကိုထက်အောင်ခမရှင်ဗီအိုအေကနေထုတ်လွှင့်ပေးနေတဲ့နေ့စဉ်တီဗီသတင်းလောအစီအစဉ်တွေကိုညနေပိုင်းရေဒီယိုအစီအစဉ်ပြပချင်း9နိုင်မှာအေရှာဆက် 7ဂျူရူကနေတိုက်ဖန်ယူကြည့်ရှုနိုင်ပါတယ်။ထိုင်နေမကတဲ့ထုတ်လွှင့်ချိန်နဲ့တပြင်းညီဗီအိုအေရဲ့အင်တာနက်ဆာမျက်နှာဖြစ်တဲ့ဘာမီစ.ဗီအိုအေ
ဗင်နီဇွဲလားပြည်သူတွေရဲ့ပိုင်ဆိုင်မှုကိုထင်းထင်းထားလို့တဲ့အတွက်လုံဆောင်ခြင်းဖြစ်ကြောင်းပြောပါတယ်။သမ္မတနီကိုလတ်စ်မဒူရိုဆိုအလက်အောက်မှာဗင်နီဇွဲလားပြည်သူတွေဟာဖိနှိပ်ချုပ်ချယ်မှုတွေနဲ့စီးပွားရေးအကြမ်းတဲတွေကိုအလုံးလောက်ခံစားခဲ့ကြရပြီးဖြစ်ကြောင်းအမေရိကန်မြို့သားလူကြုံရေးအကြံပေးဂျွန်ဘိုလ်တွန်ကတင်းနှင်းလာနေမှာပြောပါတယ်။ကချင်ပြည်နယ်မှာတိစောက်ဖို့ရှိနေ
မရဦးသိန်းစိန်အစိုးရလက်ထက်မှာစံငန့်ထားခဲ့တာဖြစ်ပါတယ်ကဘာတဝန်းအာဂတိလိုက်စားမှုတိုက်ဖျက်ရေးအခြေအနေတွေကိုစောင့်ကြည့်နေတဲ့ Transparency International အဖွဲ့ရဲ့ CTI ခေါ်တဲ့နစ်စင်ကဘာတဝန်းအာဂတိလိုက်စားမှုအခြေအနေစစ်တမ်းထွက်ပေါ်လာတာမှာမြန်မာနိုင်ငံဟာနိုင်ငံပေါင်း180တဲက132အဆင့်နဲ့ပြီးခဲ့တဲ့နှစ်ကနဲ့နိုင်ရှင်ရင်အဆင့်2ဆင့်ကျသွားတာဖြစ်ပါတယ်။တမန်တော်29ရှိပြီးပြီးခဲ့တဲ့နှစ်ကတော့30ရှိခဲ့တာဖြစ်ပါတယ်။အိန္ဒိယကဝေးဝန်ကြီးဟောင်းလည်းဖြစ်မြန်မာဒီမိုကရေစီရေးကိုတက်ကြွစွာကူညီပေးခဲ့သူလည်းဖြစ်တဲ့ဝိုင်းရင်နိုင်ငံရေးသမားကြီး George Fernandez ဆာဒီကနေ့အင်္ဂါနေ့မှာပဲကွယ်လွန်သွားပြီဖြစ်ပါတယ်။အသက်88နှစ်အရွယ်ရှိပြီဖြစ်တဲ့ George Fernandez ဆာအယ်ဇိုင်းမာမဉဏ်ချိုးရိုးနဲ့ယောဂါကိုကာလရှည်ကြာခံစားရပြီးတဲ့နောက်မှာကွယ်လွန်သွားတာဖြစ်ပါတယ်ခင်ဗျာ။
တဲ့အချင်းချက်ကိုကိုစောဝင်းလိုင်းကျင်းညာပေးခဲ့တာပါဒီညနေအတွက်အစီအစဉ်ထုတ်လို့ရမှုကမဆုံမဖြစ်ပြီးအတန်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Audrius Rigas ဖြစ်ပါတယ် VOA American အတန်းညာပဲမြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ည9:00 AM အထိလိုင်းဒိုမီတာ25 kHz 15953ည32 kHz 11803ည32 51 kHz 9339နဲ့လိုင်းမီတာ190 kHz 15905ရောကနေထုတ်ပြန်ပေးသွားအောင်ပါပါသတ်ရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းကျမ်းမာရှင်လာပါရှင်
This program has come to you from the Voice of America, Washington.